တရုတ်နိုင်ငံအနောက်မြောက်ပိုင်းမှာရေကြီးပြီးမြေပြိုမှုတွေကြောင့်ရှန်လုံးတွေအောက်ကိုနစ်မြုံနေတဲ့အလောင်းတွေကိုတနင်္လာနေ့မှာကယ်ဆယ်လုပ်သားတွေတူးထုံနေကြပါတယ်။ဒါဇင်နဲ့ချီတဲ့အလောင်းတွေကိုရခဲ့ပေမဲ့ပျောက်ဆုံးနေသူတွေကတထောင်ကျော်လောက်ရှိနေပါသေးတယ်။ဂန်စုခိုင်ဇဂုပြည်နယ်ထဲမှာတချို့ရွာလုံးကျွမြေပြိုတဲ့အတွက်တေဆုံးခဲ့ရပြီးအခုချိန်ထိတေဆုံးသူပေါင်း338ဦးကိုအတည်ပြုနိုင်ခဲ့တယ်လို့ဒေသတာဝန်ခံတွေကပြောပါတယ်။ဒီဒေသဟာတစ်ပင်မရှိဘဲတောင်ကရုံးတွေမှာတိုးစိတ်မွေးမြူသူတောင်ရလုတ်ကင်သူဒေသခံတိဘက်လူမျိုးစုတွေအများပြားနေထိုင်တာပါ။တနင်္လာနေ့ကတော့အသက်84နှစ်အရွယ်အဖွားအိုတူကို၄တက်တိုက်အဆောက်အဦတွေအောက်ကကယ်ထုတ်နိုင်ခဲ့ပြီးမြေပြိုရာ48နာရီရှိပြီးဖြစ်ခဲ့ပေမဲ့အခုလိုအသက်ရှင်ရဲ့ကျန်သူတွေရှိလို့ရှိညာကယ်ဆယ်ရေးလုပ်သားတွေစူးစမ်းပြီးရှာဖွေနေကြပါတယ်။တရုတ်ဝန်ကြီးချုပ်ဝမ်ကြားပေါင်ကလည်းမြေပြိုတဲ့ဒေသကိုဒုတိယနေ့အဖြစ်နဲ့တွားရောက်ခဲ့ပြီးကယ်ဆယ်ရေးလုပ်သားတွေလက်မလျှော့ကြဖို့တိုက်တွန်းနေပါတယ်။